ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမုတ်ကိုရရှိကသူဟာကိုဗစ် -19 ကူးစက်ခံရတယ်လို့တောက်ကြနေကပြောပါတယ်။သူကချက်တပြင်းနေကအစ္စလာမဘတ်မှာထင်ပါတဲ့အဆင့်နဲ့အရာရှိအဆင့်အစည်းအဝေးတွေကိုအာဖဂန်နစ္စတန်ဆိုင်ရာအမေရိကန်အထူးတန်တမန်ဇာမေခါလီဇက်နဲ့တူတက်ရောက်ခဲ့တယ်လို့ဝန်ကြီးချုပ်အမရမ်ခန်းနဲ့လည်းလွှတ်တော်မှာရောဗိုလ်တပူးနဲ့ကက်ဘိနက်အစည်းအဝေးတွေမှာပါတွေ့ဆုံခဲ့တာပါ။တချိန်နဲ့မှာပဲပါကစ္စတန်နိုင်ငံရဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးလုပ်ငန်းတွေအတွက်အမေရိကန်နိုင်ငံကအသက်ရှူဆက်အလုံးတရာကိုလှူဒန်းခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ရဲ့ကာယရောဂါဆိုင်ရာအရေးပေါ်တုံ့ပြန်ရေးကိုပံ့ပိုးတဲ့အနေနဲ့ပါကစ္စတန်နိုင်ငံမှာတကယ်လိုအပ်နေတာကိုပေးလှူတာဖြစ်ကြောင်းအမေရိကန်တန်ယုံကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူရေသန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာလွန်ခဲ့တဲ့၄လဒီရောဂါစတင်ဖြစ်ပွားခဲ့ချိန်ကစပြီးအခုဆက်ခံရသူက2,000ကျော်ရှိနေပြီးတေဆုံးရသူက4,600လောက်ရှိနေတာပါ။